ရခိုင်ပြည်နယ်အတွင်းမှာပို့ပြီးတော့ဆိုးဝါးနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညွေးကောင်စီကနေတရားဝင်စီဝေးခေါ်ယူပြီးဆွေးနွေးဖို့လူညွေးကောင်စီရဲ့အလက်ကျအဖွဲ့ဝင်ဆွီဒင်နဲ့အမေရိကန်အဖွဲ့ဝင်ဗြိတိန်နိုင်ငံတွေကနေပြီးတော့စက်တင်ဘာလ17ရက်တင်းနာနေတုန်းကတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂဆိုင်ရာဗြိတိန်သမ္မတကြီးမက်သျူးရိုက်ခော့ဖ်ကသတင်းတောက်တွေကိုပြောရတဲ့အထဲမှာမြန်မာပြည်နယ်ပတ်သက်ပြီးခုလိုဆိုပါတယ
် We've asked for a formal discussion in the Security Council on Wednesday.And that is a next step, which I hope
will be... ကောင်စီအနေနဲ့ဗုဒ္ဓဟူးနေ့မှာမြမအရေးတရားဝင်ဆွေးနွေးဖို့ကျွန်တော်တို့တောင်းဆိုခဲ့ပါတယ်။ဒါဟာတနည်းတစ်ပုံကြီးညာချက်ထွက်လာစေဖို့ဥတည်စေတဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ရခိုင်ပြည်နယ်ကနေရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံစီကိုထွက်ပြေးခဲ့ကြတာအရေးအတွက်ကသိပ်များနေတာကိုကြည်ချင်းအားဖြင့်အခြေအနေဟာပိုဆိုးဝါးလာတာကြောင့်လူညွေးကောင်စီအဖွဲ့ဝင်တွေအနေနဲ့စိုးရိမ်မကင်းဖြစ်ကြတဲ့အရေးလက္ခဏာလို့ကျွန်တော်ထင်ပါတယ်။
ဗုဒ္ဓဖူးနေ့မှာကျင်းပဖို့ရှိတဲ့လုံညိုရေးကောင်စီဆွေးနွေးပွဲကိုတကားပိတ်ကျင်းပဖို့ရှိပေမဲ့တိုင်ပင်နှိမ့်တော့တဲ့အနေထားလည်းဖြစ်နိုင်ပြီးဒါဟာကောင်စီဥက္ကဋ္ဌရဲ့ဆွန့်ဖြတ်ချက်ပေါ်မှာမူတည်တယ်လို့ဗြိတိန်သံတမန်ကြီးကဆိုပါတယ်။ဩဂုတ်လ30ရက်နေ့တုန်းကလည်းသံတမန်ကြီးရိုက်ခော့ဖ်ရဲ့တိုက်တွန်းချက်အရရခိုင်ပြည်နယ်ရေးလုံညိုရေးကောင်စီမှာရေးပေါ်စီဝေးခေါ်ယူခဲ့ပြီးတော့အသေးစိတ်ဆွေးနွေးချက်တွေကိုတော့မထောက်ပြန်ခဲ့ပါဘူး။ဒါပေမဲ့သက်ဆိုင်သူတွေအားလုံးအနေနဲ့တင်းမာမှုတွေရော့ကျသွားအောင်လုပ်ပြီးတော့မစ္စတာအာနန်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်လာပါဝင်ရေးရှိဖြေတွေကိုရှာတဲ့နယ်လို့တန်မာကြီးရိုက်ခော့ဖ်ကသတင်းတော်တွေကိုပြောပါတယ်ပြီးခဲ့တဲ့ပတ်ကကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုကူတရက်စ်ကလည်းရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာကပ်ဘေးဒုက္ခကြီးကိုရှောင်ရှားနိုင်ရေးထင်းထင်းထင်းထင်းလှုပ်ဆောင်ဖို့မြန်မာအစိုးရကိုလူမျိုးရေးကောင်စီဖွဲ့ဝင်တွေအနေနဲ့ဖိအားပေးဖို့ UNOHCR လူခွေမဟာမင်းကြီးဇာယီအယ်ဟူစိန်ကမြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေပေါ်တိုက်ခတ်နေတာဟာလူမျိုးတုံးသက်ပြတ်မှုအဆင့်ကိုရောက်နေတဲ့ပုံပဲလို့ပြင်းပြထန်ထန်ဝေဖန်လိုက်ပါတယ်